ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။ဒူဒူမလေးတို့ရေမင်္ဂလာပါ။ဒီနေ့ကြည်မေရဲ့အစီအစဉ်မှာတော့တို့တွေနေတဲ့နေအိမ်လေးအကြောင်းကိုပြန်ပြီးစဉ်းစားကြည့်ကြရအောင်နော်။အင်္ဂလိပ်ဝါဟာရနှလုံးဖြစ်တဲ့ house နဲ့ home မှာအတိတ်ပဲတူတောင်ရောင်းနဲ့တော်တော်လေးကွဲပြားခြားနားမှုရှိပါတယ်ကွယ် house ဆိုတာကတော့အဆောက်အဦးတက်တက်ပါပဲတကယ်လို့လူနေခဲ့ရင်တောင်မှဝင်လိုက်ထွက်လိုက်နဲ့တဲခိုခန်းသဘောပဲရှိပါတယ် home ဆိုတာကတော့မိသားစုအတိုင်းဝန်လေးနဲ့နှွေးနှွေးထွေးထွေးနေထိုင်တဲ့အိမ်လေးလို့အတိတ်ပဲသက်ရောက်ပါတယ်ဒီအိမ်လေးမှာမိုးလေတန်ခတ်နိုင်အောင်နံရံလေးပဲအမိုးအကာတွေရှိဖို့လိုတာတော့မှန်ပါတယ်။ဒါပေမဲ့ home ဆိုတဲ့နေအိမ်လေးကဒီထက်ကိုပိုပြီးအတိတ်ပဲလေးနဲ့ပါတယ်။ဒီအိမ်လေးထဲမှာခလင်းငယ်လေးရဲ့ငိုတန်းရေတန်းဆွဲလဲဆန်လေးတွေကြားရသလိုအမေကြီးရဲ့ထမင်းချက်ရင်ပကံစေးရင်ညှီးနေတဲ့သချင်းတန်လေးတွေကြားရမယ်။ဖခင်ရဲ့လိုအပ်တာတွေကိုညွှန်ကြားပြီးတွင်တင်ဆုံးမတန်တွေလည်းကြားရမယ်။ဒီနေ့အိမ်လေးဟာကလေးငယ်လေးရဲ့ပထမဆုံးစာသင်ကျောင်းဖြစ်တယ်လို့ဖခင်သခင်ကိုပထမဆုံးမြည်ဆန်းသိရတဲ့ဥပုပ်စာပြေကျောင်းဆိုရင်လည်းမမားပါဘူးကွယ်ဒီအိမ်လေးမှာကလေးငယ်လေးဟာမှန်ကန်တဲ့အရာကိုတွေ့နိုင်တယ်ကောင်းတဲ့အရာကိုသင်ယူနေတယ်ဆိုတာကိုသတိထားရမယ်သူလေးနာကျင်မှုဖြစ်တဲ့အခါဖြစ်ဖြစ်နေမကောင်းဖြစ်တဲ့အခါဖြစ်ဖြစ်နားခိုရင်အနာရောဂါများကိုကူတာရနေရာလေးလည်းဖြစ်ပါတယ်ဒီအိမ်လေးရဲ့ထမင်းဝိုင်းမှာတော့ဟင်းမယ်တွေမစုံလင်ပင်မဲမင်းယာဟင်းကောင်းစလို့ပဲရှိတာလေးနဲ့မင်းရေရှက်ရေပျော်ပျော်ပါပါမိသားစုထမင်းဝိုင်းလေးပဲဖြစ်ပါတယ်ဒီအိမ်လေးမှာငွေရေးကြေးရစ်တဲ့ကျင်နာမှုကပိုတယ်ချစ်ချင်းမေတ္တာတွေကိုလည်းလက်တွေ့ကျင့်သုံးတဲ့ကွင်းကြီးလည်းဖြစ်ပါတယ်မိဘရဲ့ချစ်ချင်းမေတ္တာကိုသားသမီးတွေသိခွင့်ရပြီးသားသမီးတွေရဲ့ယိုသေးခြင်းသားသမီးတွေရဲ့ချစ်ချင်းမေတ္တာကိုလည်းမိဘတွေခံစားရတဲ့နေရာလေးဖြစ်ပါတယ်။အိမ်သူအိမ်သားအချင်းချင်းဟာဘယ်သူကမှအပြစ်မရှိဘဲတယောက်နဲ့တယောက်နားလည်မှုရှိရယ်။ခွင့်လွတ်ပေးတဲ့နေရာလေးလည်းဖြစ်တယ်။အပြစ်တွေချီနှောင်ထားခြင်းမရှိဘူး။အိမ်ဟာဘယ်နေရာနဲ့မှမတူပါဘူး။လွတ်လပ်တယ်။ပြောချင်တာတွေပြောလို့ရတယ်။စားကျင်တာတွေစားပြီးဝှက်ကျင်တာတွေဝှက်လို့ရတဲ့အလွတ်လပ်ဆုံးနေရာလေးဖြစ်လို့ပေါ့ပေါ့ပါပါလွတ်လပ်လပ်ရှိပါတယ်။ဒါကြောင့်လဲစားဆိုရှင်အချို့ကအိမ်နဲ့တူတဲ့နေရာဘယ်နေရာမှမရှိဘူးလို့ပြောကြပါတယ်။ဟုတ်ပါတယ်တူတူမလေးတို့ရေဘလောက်တာရတဲ့နေရာကိုရောက်ရောက်ဘလောက်ကြီးကျယ်ကောင်းတဲ့နိုင်ငံကိုပဲရောက်ရောက်ကြာလာရင်တော့ကိုယ့်အိမ်ကိုပဲလွမ်းကြစမြဲပါ။ခက်ဆက်ဆက်မှာကဗျာဆရာတွေတခြင်းရေးဆရာတွေဟာနေအိမ်လေးနဲ့ပတ်သက်ပြီးရေးဆက်တည်ဆိုကြတယ်လေကြီးမေတို့ငငယ်ကတခြင်းကတော့ယူစနာပင်မှာဖဲချိုးဘွာလေးနဲ့ခြိထားပြီးအိမ်ပြန်လန်းကိုကြိုးဆိုပါဆိုတဲ့တခြင်းလေးကိုကြားခဲ့ရတယ်လို့နောက်ပိုင်းမှာလည်းအမေအိမ်တခြင်းကခစ်စားလာပြန်နေခုချိန်မှာတော့အိမ်ပြန်လာခဲ့တော့လို့မျိုးကြီးတခြင်းကိုမင်းတို့လူငယ်လေးတွေအော်နေကြတယ်လေကြီးမေတို့တမာကျန်းစာထဲမှာလည်းကဗျာတချင်းတွေကိုရေးဆက်တဲ့စာလံဆရာကြီးကအိမ်နဲ့ပတ်သက်ပြီးခုလိုရေးဆက်ထားတယ်။သူရေးဆက်တဲ့စာသားကတော့ထာဝရဖျားသည်အိမ်ကိုစောက်တော်မမူရင်စောက်တော်သူတို့သည်အချင်းချင်းလှုပ်ဆောင်ကြ၏လို့ဆက်ထားတယ်။ခုခေတ်မှာတိုက်တာအဆောက်အဦတွေပတ်စံရှိရင်ရှိသလိုထဲထဲဝါဝါကြီးခန်းခန်းနနာကြီးစောက်ကြတယ်။အိမ်တွင်အလှကိုလည်းလှလှပပပြင်ဆင်ကြတယ်။တချို့တိုက်ကြီးတွေဆိုတိတ်ကြီးကျယ်ခမ်းနားတယ်။တိုင်လုံးကြီးတွေကလည်းအကြီးကြီးပဲ။နန်းတော်ကြီးကြနေတာပါပဲကွယ်။ကဘာကျော်တထေးကြီးဘီလ်ဂိတ်ကလည်းသူ့အိမ်ကိုခင့်အမိဆုံးတိဆောက်ထားတယ်။သူ့အိမ်ရဲ့အိမ်တကားဝကိုဝင်ခန်းကြီးမှာတဲ့။လက်စစ်ပင်အပ်ကလေးတစ်မျိုးတက်ပေးလိုက်တယ်တဲ့။အဲ့ဒီပုပ်ကိုဟာလည်းအဲ့ဒီအိမ်ခန်းင်းလဲရောက်တော့တဲ့သူလိုလားတောင်းတတဲ့အခန်းပူခြင်းကိုခံစားရတယ်တဲ့ဥမာကွာအပြင်ကပူလာရင် तू ကအေးသွားမယ်အပြင်ကအေးနေရင်အထဲရောက်ရင်နှွေးသွားမယ်ဆိုတဲ့ခံစားချက်ကို तू ခံစားရတယ်တဲ့ ။နောက်အဲ့ဒီပုံကိုကြိုက်နှစ်သက်တချင်းတန်တွေကလည်းအလိုလျောက်ပေါ်လာမယ်တဲ့။နိုင်ရမှာလဲတဲ့။ဒီပုံကိုကြိုက်နှစ်သက်တဲ့ရှုမျောခင်းနေပကြီးကားချက်တည်းကတပွားပွားပေါ်လာပြီးအဲ့ဒီပုံကိုအဲ့ဒီအခန်းထဲကလည်းထွက်သွားရောသူ့ရဲ့ခလုတ်တွေလည်းအလိုလျောက်ပိတ်သွားရောလို့ကြီးမေဖတ်ဖူးတယ်ကွယ်။တိတ်ကိုခင့်မိတယ်စိန်ကြတဲ့အိမ်ပဲနော်။ဒါပဲမဲတူတူမလေးတို့ကြီးမေတို့တမာကျန်းစာကတော့ဒီလိုအိမ်ကြီးအိမ်ကောင်းတွေစိန်ကြတဲ့အိမ်တဲ့ဇာလန်ဆရာကခုနပြောသလိုဖရာသခင်တိဆောက်ပေးတဲ့အိမ်ဖရာသခင်ပါတဲ့အိမ်ဖရာရှင်အုပ်ဆိုးတဲ့အိမ်ဖြစ်ဖို့ကိုသူပိုလိုလားတယ်တိုက်အိမ်ပဲဖြစ်ဖြစ်တဲအိမ်ပဲဖြစ်ဖြစ်အရေးမကြီးဘူးတို့တံပိုးထားရမှာကဖျားရှင်ပါတဲ့အိမ်ပဲဖြစ်တယ်ယောရှုမတ်စာခန်းကြီး24မှာယောရှုကဣသရေလလူမျိုးတွေကိုမိခွန်းပြောတယ်အဲ့အချိန်လုံးကဣသရေလလူမျိုးတွေဟာထာဝရဘုရားထက်တကြွတနိုင်ငံကရှိရဲ့ဘုရားတွေကိုဦးစားပေးနေတယ်ကိုယ်ွယ်ဝတ်ပြုနေကြတယ်ယောရှုကခုလိုသူတို့ကိုတတိပေးတယ်မင်းတို့ဟာတချိန်လုံးကအဂုတ်တူပြည်မှာကျွံဘဝနဲ့အတိဒုက္ခရောက်ချိန်မှာဖဖျားရှင်ဟာမောရှိနေအာယုံကိုစစ်လွတ်ပြီးမင်းတို့ကိုကယ်တင်ခဲ့တယ်။မင်းတို့အေဂုတ်တူပြည်ကထွက်စေခဲ့တယ်။နောက်ကရန်သူတွေလိုက်တော့လေအေဒုံပင်လယ်ကြီးကိုနှစ်ချမ်းကွဲစေမင်းတို့ဖျက်ပြေးစေတယ်။ဒီလူတွေနဲ့မင်းတို့ကြားမှာအမောင်ကိုချခဲ့တဲ့အတွက်မင်းတို့ဟာလွတ်မြောက်ခွင့်ကိုရခဲ့တယ်။ဒီပက်ကန်းရောက်တော့လေဟိတ်တီလူတွေအမောရူလူတွေအစရှိတဲ့လူမျိုးစုံနဲ့စစ်ဖြစ်တဲ့အခါမှာမင်းတို့ဘက်ကပဲထားဝဲဖျားပါရှိပြီးအနိုင်ရစေခဲ့တယ်လေ။မင်းတို့လက်နဲ့မလုတ်ဖဲနဲ့မဆိုင်ဖဲနဲ့လဲတန်လွင်သီးတွေစပစ်သီးတွေစားခွင့်ရခဲ့တာမင်းနေပြီလားဒီလောက်တောင်မင်းတို့ကိုစောင့်ရှောက်ကြည့်ရှုတဲ့ဖရာလုံခြုံမှုအမျိုးမျိုးကိုပေးတဲ့ဖရာကိုမင်းတို့မေ့နေပြီအခုတကြွတနိုင်ငံကဖရာတွေကိုကူးခွေနေကြတယ်မင်းတို့ဒီနေ့အသေးချာစဉ်းစားပြီးဘယ်ဖရာအစ်စ်မှန်လဲဘယ်ဖရာကိုကူးခွေမလဲဆိုတာဆုံးဖြတ်ပါလို့ဣသရေလလူမျိုးတို့ကိုစင်ခေါ်တံပြုတ်လိုက်တယ်အေးငါနဲ့ငါအိမ်သားကတော့တဲ့ထာဝရဖျားကိုပဲကိုးကွယ်မယ်လို့သူအတိအလင်းကြင်ညာလိုက်ပါတယ်ကွယ်ချစ်တော်တော်တတ်ရှင်တူတူမလေးတို့မင်းတို့ရောမင်းတို့မိသားစုအိမ်မှာဘယ်ဖျားကိုဥထိတ်ထားပြီးကိုးကွယ်နေလဲဆိုတာကိုဒီနေ့ပြန်လဲစဉ်းစားကြည့်ကြပါမိမိတို့အိမ်မှာတခြားသောအရာကိုဦးစားပေးနေခြင်းဟာဣသရေလလူမျိုးတွေလိုပဲတခြားသောဖျားကိုကိုးကွယ်ခြင်းနဲ့အတူတူပဲဆိုတာသတိပြုပါမင်းတို့အိမ်မှာစိုးမိုးနေတာ TV လားဘောလုံးပွဲလားကိုရီးယားကားတွေလားဒီနေ့ပြန်လဲစမ်းစစ်ပါအိမ်ထောင်ဝတ်ပြုခြင်းမိသားစုနေ့တိုင်းဝတ်ပြုခြင်းတွေလုပ်ရလားဒီနေ့တိုင်အောင်ဆောင်မကြည့်ရှုကာကွယ်မှုအမျိုးမျိုးကိုပြပြကြည့်ရှုနေတဲ့ဖျားကိုဥဒိတ်ထားပြီးခေါ်ဖိတ်ရလားမာရိမာတာဟာသခင်ယေရှုကိုသူတို့အိမ်လာဖို့အမြဲပဲခေါ်ပိတ်တယ်အခွန်ခံဇကဲဟာလည်းဖျားခင်ကိုခေါ်ပိတ်ပြီးသူနဲ့အတူသခင်ယေရှုခရစ်ဟာညစာလာစားတာတိတ်ကြည်နူးမှုကောင်းပါလေကွယ်ဒီနေ့တို့တွေရဲ့အိမ်တကားဘွားမှာသခင်ယေရှုကတကားခောက်နေတယ်တို့တွေအိမ်ထဲဝင်ပြီးတို့တွေနဲ့မိတ္တဟာယအတူဖွဲ့လို့တယ်ဒီနေ့သခင်ယေရှုကိုတကားဖွင့်ပြီးအိမ်ထဲကိုခေါ်သွင်းပြီးသူနဲ့အတူမိတ္တာဖွဲ့ပြီးပျော်ရွှင်တဲ့အိမ်တောင်လေးတွေအဖြစ်တည်ဆောက်ကြပါလို့ကြီးမေတိုက်တွန်းရင်ဒီပတ်အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါကွယ်